နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲခံထားရတဲ့ Writer သတင်းတောက်တွေရဲ့အမှုကိုဒီကနေ့ဆက်လက်ကြားနာစစ်ဆေးပါတယ်။သတင်းသမားတွေမှာအပြည့်ရှိမရှိဆုံးဖြတ်ဖို့လာမယ့် August လ22ရက်နေ့မှာဆက်လက်ကြားနာမယ်လို့သတင်းသမားတွေရဲ့အကျိုးဆောင်ရှိနေကပြောပါတယ်။ဒီသတင်းကို VOA သတင်းတောက်မတ်မီခါကပေးပို့ထားပါတယ်ရှင်။
ဖန်စီခံထားရတဲ့ writer သတင်းသမားတွေရဲ့တပ်တွေနှစ်ယောက်ကိုဒီကနေ့မြောက်ပိုင်းခရိုင်တရားရုံးကစစ်ဆေးမေးမြန်းခဲ့တာပါ။ဒါကြောင့်လဲ writer ဘက်ကတင်ထားတဲ့တပ်တွေတွေအကုန်စစ်ဆေးပြီးသွားပြီလို့သတင်းသမားတွေရဲ့အကြောဆောင်ရှင့်နေကူတန်းစောအောင်ကပြောပါတယ်
။ဒီကတော့ဒီနှစ်ယောက်ကတော့ဒီ character witness ဆိုတော့နော်ဒီဝါလုံးနဲ့ကျော်စိုးဦးနဲ့ပတ်သက်ပြီးတော့သူတို့ကလည်းကောင်းသောအကျင့် writer ရှိတယ်ဆိုတဲ့ကြောင့်သတင်းမီဒီယာညွှန်ဝင်တဲ့ညီသတင်းကိစ္စရုပ်ပြတယ်ဆိုတဲ့ကြောင့်ပေါ့နော်။အဲ့ဒါသူဥပဒေအရရှိမေးမြန်းတဲ့ဟာကတော့ဒီသူအဓိကတာဂက်ထားတာကတော့ဒီအချင်းချင်းတဲ့နေ့အချိန်မှာတပည့်မပြီးဘူးပေါ့နော်ဆရာရဲနိုင်မို့လို့ဆရာတက်နိုင်မို့လို့မပြီးဘူးဆိုတော့အချက်ကိုဟိုတောင်းပေးပြီးတော့မေးသွားတာပေါ့နော
်ဒီကနေ့မှာတင်းစားဆရာဦးရဲနိုင်မို့နဲ့ကိုတန့်စင်စိုးတို့ကိုစစ်မေးခဲ့တာဖြစ်ပြီးဦးရဲနိုင်မို့ကတော့သူ့အနေနဲ့တင်းသမားတယောက်ရဲ့တာဝန်လှုပ်ဆောင်မှုနဲ့တပည့်နှစ်ဦးဖြစ်တဲ့ writer တင်းသမားနှစ်ယောက်ရဲ့အကျင့်စရိုက်တွေကိုခုခံပြောဆိုခဲ့တယ်လို့ဆိုပါတယ်writer သတင်းသမားနှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုနိုင်ငံတော်လှုပ်ဝှက်ချက်အုပ်ပဒေချိုးဖောက်မှုဆွဆွဲချက်နဲ့ဆက်လက်တရားစွဲဆိုဖို့တရားရုံးကဇူလိုင်လဒုတိယပတ်အတွင်းဆုံးဖြတ်ခဲ့ပါတယ်။ဒီနှစ်ဇန်နဝါရီလကတည်းကအမှုကိုစတင်စစ်ဆေးနေကြတာဖြစ်ပြီးဒီအမှုဟာ6လကျော်လာပြီဖြစ်ပေမဲ့အခုထိတရားလိုဘက်ကဆွဆွဲထားတဲ့ဆွဆွဲချက်တွေတက်တည်ကောင်းကောင်းမပြနိုင်သေးဘူးလို့ရှင့်နေကိုတန်းစော်အောင်ကတော့ဆိုပါတယ
်။တည်အားလုံးကခေတ္တကမှဒီဆက်ဆံရတဲ့ပတ်သက်ပြီးအသေးချမပြောနိုင်ဘူး။ဘာကအဖြစ်ဆက်ဆက်ရနေပေါက်ကြလာပါလေဆိုတော့ဌာနဆိုင်ရာနော်ရတရင်ကလူတွေဘယ်ဒီပုံမှာပြုတ်ကျက်ဥပဒေနဲ့ရေးယူထားတာမရှိဘူးဒီလိုရေးယူထားတာမရှိခြင်းတည်တယ်လေဒီဟာဒီပြုတ်ကျက်ဥပဒေရမညီဆုံးလို့ဒီဌာနဆိုင်ရာကိုရေးမယူတာလို့ဒါကောက်ချက်ဆွဲလို့တော့ရတာပေါ့နော
်သတင်းထုတ်တွေကိုတရားစွဲထားတဲ့ဒီဥပဒေဟာပြစ်မှုထင်ရှားခဲ့တယ်လို့ဆုံးဖြတ်ခဲ့တယ်ဆိုရင်အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်14နှစ်ထိပြစ်ဒဏ်ချမှတ်နိုင်တဲ့ဥပဒေတစ်ခုဖြစ်ပါတယ်။လာမယ့်ဩဂုတ်20ရက်နေ့မှာအစိုးရနဲ့အမှုရင်ဆိုင်နေရတဲ့ writer သတင်းဌာနကသတင်းတောက်တွေကိုနိုင်ငံတော်လှုပ်ဝက်အဥပဒေနဲ့အမိန့်ချတင်မတင်ဆက်လက်ကြားနာသွားမှာပါ။နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့တွေကတော့အခုလိုသတင်းသမားတွေကိုဖမ်းဆီးတာဟာအများပြည်သူတွေသတင်းမှန်ရရေးအခြေခံသတင်းလွတ်လပ်ခွင့်တွေကိုချိမ့်ချောက်တဲ့လုပ်ရပ်ဆိုပြီးဝေဖန်နေကြပါတယ်။မြန်မာနိုင်ငံမှာသတင်းသမားတွေကိုအကာအကွယ်ပေးနိုင်တဲ့ဥပဒေခိုင်ခိုင်မာမာရှိဖို့လိုအပ်တယ်ဆိုပြီးထောက်ပြပြီးပြန်လွတ်ဖို့လဲတောင်းဆိုနေကြပါတယ်ရှင်
။မမေခာသတင်းပေးပို့ထားတာပါ။